ီးခဲ့တဲ့ဂျာတာပရင်းလေးကဖြစ်ခဲ့တဲ့ပခုတ်ကူမျိုးရွှေချောင်းရေကြီးမှုမှာဒီကနေ့ထိကောက်ခံရရှိတဲ့စရင်အရာတည်ဆုံးသူ200ကျော်သွားပြီလို့သိရပါဗျ။ချောင်းနဲ့နီးတဲ့ဖုန်ကြီးကြောင်းနှစ်ကျောင်းပါဝင်အမှတ်3ရပ်ကွက်ကတိုးချက်ရပ်ကွက်တဲ့လူလေးအိမ်ကြီးရာနဲ့ချီပြီးရေထဲမျောပါသွားတဲ့အတွက်အိုးမဲအိမ်မဲဖြစ်ရသူပေါင်း2500ကျော်လောက်ရှိနေတယ်လို့သိရပါဗျ။ရေဖေးဒုက္ခသည်တွေကိုတော့မိုးကုတ်ကြီးသာကျောင်းမှလူ1000ကျော်၊တီလောကရာမှာကျောင်းတိုင်းမှာလူ800ကျော်၊ဘတ်ထောင်ကျောင်းတိုင်းမှာ300ကျော်၊ကျောင်းပြီးကျောင်းတိုင်းမှာ300ကျော်ခလုံးဝက်ပြူလာတယ်လို့တချို့ကဆွေနီးမျိုးဆက်တွေရဲ့နေအိမ်တွေမှာခိတ္တတဲခုံနေရတယ်လို့သိရပါတယ်။မိုးကုတ်ကျောင်းမှာခလုံးနေရတဲ့ဒုက္ခသည်တွေထဲမှာမိဘတွေရေထဲပါပျောက်ဆုံးသွားလို့ကြိမ်းခဲ့တဲ့ကလေးတွေရှိနေသလိုသားသမီးတွေပျောက်သွားလို့တူဦးထဲကြံခဲ့တဲ့အမေအိုကြီးတွေလည်းရှိနေတယ်လို့သိရပါတယ်။အဲ့ဒီမိုးကုတ်ကျောင်းကအခြေအနေကိုဒုက္ခသည်တွေအတွက်အဓိကဦးစီးဆောင်ရွက်နေတဲ့အရှင်ဆန်တော်ဘာသာကအခုလိုမိန့်ပါတယ်။
ကိုယ်ရင်းနေမှာဆိုရင်မိသားစု4ယောက်ရှိတာ2ယောက်ပါတော့တာရှိနေတော့12ယောက်ရှိတာ6ယောက်ပါတော့တာရှိတယ်မိသားစု4ယောက်မှာ2ယောက်ပါတော့တာနားတော့အစပါတော့တာ3ယောက်ရဒီလို့တဲ့သူကပြန်ရလို့ချိုးပါတယ်ဆိုရင်ဟုတ်တယ်မိဘတွေပါတော့တာဦးဇင်းတို့အဲ့ကလေးတို့ကိုစိတ်ကူးပြီးကြည့်နေနေရတယ်သူတို့အဲ့ကလေးကအကောင်မလေးအကြီးဆုံးမှာ10တန်းတို့ကကောင်မလေးရဲ့ဆောက်တန်းအငယ်လေးတွေက4ယောက်ကျန်တယ်ကျေဝဝါဒါရှိကြုံရှင်ပါးတယောက်ဆိုရင်တမိသားစုလုံးပါသွားတယ်ဒီတယောက်ထည့်ချင်နေတယ
်ဟုတ်က
ဲ့ပါးနှစ်ယောက်ပေါ့ချစ်ပုံရတာတော့မတော်နိုင်မလားနိုင်နေဦးကြီးကိုတတ်ချက်လောက်ခနေအဲ့ဒီပါးရဦးဦးကြောင့်လည်းလာမှုသွားတာပဲဒီနောက်ဟိုတယောက်ကလည်းအကူရဲ့အမေရဲ့ပါတော့ပြီအေဦးကြီးနဲ့တမိလို့တဲ့သူက20ပေါင်ဝင်းကျင်တော့ရှိုံနေအဲ့ဒါလေးကြံခဲ့တာပေါ့အပြောင်းဆုံးတော့ရှိရဲ့ဗျ
လောလောဆယ်မှာတော့အဲ့ဒီဒုက္ခသည်တွေကိုမနှက်စာအတွက်မိုးကုတ်ရိတ်တာကတာဝန်ယူချွေးမွေးနေပြီးနေ့လယ်စားတဲ့ညစာကိုမြို့ကန်လူလူကတာဝန်ယူချွေးမွေးနေတယ်လို့အရှင်ဆန်တော်ဘာသာကမိန့်ပါတယ်။ဒီလောကရာမှာကြောင်းတဲ့ကအချိန်နည်းနဲ့ပတ်သက်လို့လည်းဆရာတော်ဦးပညာဝန်သားကအခုလိုမိန့်ပါတယ်
။ခုဒီမှာအယူအချက်တွေအန်ဝေးနေတယ်။နောက်ပြီးတော့စားဝယ်စောက်ဝယ်တွေတော့အဝေးထယ်တွေတော့အဲဒီကိန်းကညဝစီရနာရှင်တွေလာပြီးတော့သင်ကြတာပေါ့အဲဒါတွေကိုခမုန်းတော့သင်ပြီးအောင်စီမံပေးတာပေါ့
ကွက်တရက်ကွက်ဖက်ကဒုက္ခတွေ300ကျော်ကိုလည်းဘောဒီမန်တိုင်းကျောင်းကတန်ကောင်တွေကစားတော့ကြာနဲ့လိုအပ်တဲ့ပစ္စည်းတချို့ဒီကနေ့တွားရောက်လှူဒန်းခဲ့တယ်လို့အဲ့ဒီကျောင်းတိုက်ကအရှင်လက္ခဏာကမိန့်ပါတယ
်ဒီဟာကနေမင်းရစီရင်နိုင်လို့မလို့ဦးဇင်းတို့အဲ့ဒီကွက်တင်ဆိုတဲ့ရက်ကွက်ထဲမှာရှိတဲ့မိသားစု9ယောက်နဲ့စုလူ350ကျော်လေးပေါ့ဦးဇင်းတို့ဦးဇင်းတို့ကျောင်းနိုင်တယ်လို့ဦးဇင်းနဲ့အဲ့လိုခမင်းတို့အထုပ်350အဲ့ဒီကလေးစီစဉ်ပြီးတော့ဦးဇင်းတို့ကလာဒနာပင်ဆိုတဲ့ကမကြီးတွေကချက်လို့ဦးဇင်းတို့ဇာတော်ကနေဥဆောင်လို့ဒီနေ့တော့ဦးဇင်းတို့ကတနိုင်ပေါ့ကိုပြေးနိုင်တဲ့နေရာလေးကိုသွားပြေးလိုက်တဲ့ပေါ့ဒီပြေးကြည့်တော့မှကြောင်းရှိတဲ့တန်ခါရီကသူတို့တက်နိုင်တဲ့ဆက်ပြမုံတို့ဆက်ပြခဲ့သူတို့လှူဒါန်းရလေးတွေနဲ့အခုတရင်ုံတထုတ်တထုတ်အဲအဲ့လိုမျိုးတွေကြီးတော့ဦးဇင်းတို့ဝေပြီးတော့မှတနိုင်တို့ပဲဦးဇင်းတို့ပြန်ခဲ့တာ
အခုရေကြီးမှုမှာဖြေချောင်းအထက်ဘက်ကရွာတချို့လည်းရေဘေးတင့်ပြီးလူအသေးပြောက်ရှိနေတယ်လို့သိရပါပဲဆက်သွေးရေးခက်ခဲတဲ့နေရာတွေဖြစ်နေလို့သတင်းချက်လက်အတိအကျမရသေးဘူးဖြစ်နေပါတယ်ရေကြီးရတဲ့အကြောင်းရင်းကိုတော့အရှင်လက္ခဏာကသူကြားသိရတာကိုအခုလိုဖိတ်ပါတယ
်ဒီဦးဇင်းတို့ပခုတ်ကူတို့မြိုင်တို့ဆိုတာရေအလွန်မတန်မုတ်ကောင်ရေရှားနေရာဒေသတွေပေါ့အဲ့တော့သူ့ရွာကိုရွာရေကန်နေသူတို့ဒီဆောက်ကြရတယ်ဒီခါကြီးအဲတက်ကြံကံဆိုတဲ့ရွာမှာအဲ့ဒီရွာကကံကဆရာတော်တပါးကသူကတက်တက်ကြွားကြနေတော်တော်လေးကိုသူတို့သူကျွန်းနဲ့သူအကူသူတို့နဲ့ရေများများရအောင်ဆိုပြီးတော့ကံတူပြီးတော့မှခဲအသေးစားလေးလိုဖြစ်နေတာပေါ့ဗျာနော်အဲ့ဒီကံကလည်းပေါက်သွားတယ်ခုနိတူစွာရွာတိုင်းရွာတိုင်းမှာရှိတဲ့ကံတွေကလည်းပဲရှံသွားတယ်ပေါ့နော်အဲ့ဒီရှံတဲ့ဥစ္စာနဲ့မြိုင်မြို့ပေါ်မှာလည်းပဲ2ရက်ကွယ်3ရက်ကွယ်ဖြတ်ပြီးတော့မှဥစ္စာတို့ပခုတ်ကွာခံရတာပေါ့အကုန်လုံးအဲ့ဒါအပြင်ဟိုနောက်ဆုံးဥစ္စာတို့ဖြစ်တဲ့နေရာကိုယ်နိုင်ရဲ့နောက်ပိုင်းနေရာတော့သူတို့ဆင်းရနေပြီးတော့မှထင်းပြီးတော့မှလွတ်တဲ့ကြီးပေါ့ဒီဆင်းရတော့မကျိုးဘူးလို့အဲ့ဒီမြိုင်နယ်ဘက်ကဥစ္စာတွေပါကိုစုံစမ်းလို့တော့ပြရတယ်တခါကြီ
းအခုကြိုးသွားတဲ့ရွှေချောင်းတရားကပခုတ်ကူမျိုးအရှိမနဲ့အနောက်ဘက်ကိုဆက်သွယ်တဲ့အဓိကတရားဖြစ်ပြီးရှိဘက်ချမ်းကတော့ဝန်ထမ်းအရာအများစုရှိသလိုအနောက်ဘက်ကမြို့နေလူလူနေတဲ့အပိုင်းဖြစ်တယ်လို့သိရပါတယ်။ဒါကြောင့်ဝန်ထမ်းတွေနေတဲ့အရှိဘက်ချမ်းကချွေချောင်းတစ်လျှောက်မှာသစ်ပင်တွေအတော်များများစိုက်ထားတာခေါက်ရိုက်တဲ့ကွင်းကိုတာလန်းအမြင့်ဖို့ထားတာကြောင့်အခုလိုမျိုးရေကြီးတဲ့အခါမှာအဲ့ဒီအရှိဘက်ချမ်းကရေတမ်းမခံရပဲပြည်သူလူလူနေရာရက်ကွက်တွေဘက်မှာအ धिक ခံလိုက်ရတယ်လို့မြို့ကန်တွေကပြောပါတယ်။အစိုးရအနာဘိုင်တွေကတော့ယာယီစကန်းသုံးခုဖွင့်လာပြီးပုဂ္ဂလိကအလှူရှင်တွေရဲ့အလှူတွေလက်ခံနေတယ်လို့သိရပါတယ်။ဒါပြင်ဒုက္ခသည်တွေခုံလုံးနေရာကြောင်းတိုက်တွေမှာတူနာပြုတ်တဲ့ဆေးအဖွဲတွေကကျန်းမာရေးအတွက်ကူညီနေတယ်လို့သိရပါတယ်။လက်ရှိကူညီနေတဲ့ကြောင်းတိုက်တွေကတန်ဃာတော်တွေရဲ့အဆိုအရလက်တလုံးမှာဒုက္ခသည်တွေအတွက်နေရေးစားရေးဝတ်ရည်ကို 但俺那边都嘞过年的路身边的没拍，第六日边来土壤一转，第六日把过年的苗不要落来没路，看满多吃他叫，没家娃来看呀。